ဒီမိုကရေစီဖော်ဆောင်နေတဲ့အစိုးရလက်ထက်မှာအခြေခံလူ့အခွင့်အရေးဖြစ်တဲ့လူလတ်စွာဆန္ဒထုတ်ဖော်ခွင့်အပေါ်ကန့်သက်တာမျိုးမရှိသင့်ဘူးလို့လူ့အခွင့်အရေးလှုပ်ရှားသူတွေကထောက်ပြကြပါတယ်။လွန်ခဲ့တဲ့သတင်းပတ်တုန်းကတော့ရန်ကုန်တိုင်းလှုံ့ဆော်ရေးနဲ့နယ်စပ်ရေးရာဝန်ကြီးကရန်ကုန်တိုင်းအတွင်း17မြို့နယ်မှာဆန္ဒပြခွင့်မပြုဖို့သက်ဆိုင်ရာရဲဌာနတွေကိုညွှန်ကြားခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တာပါ။လူ့လက်စွာဆန္ဒထုတ်ဖော်ခွင့်နဲ့ပတ်သက်တဲ့သဘောထားအမြင်တွေကိုကိုအောင်အောင်ကမေးမြန်းတင်ပြပေးထားပါတယ်ရှင်။
ရန်ကုန်တိုင်းအတွင်းကကြောက်တရာပပေတန်းလတာလမ်မရော်မင်္ဂလာတောင်ညွန့်ဗဟန်းစမ်းကြောင်ဘိုးတထောင်တကုံအလုံးနဲ့ပဇွန်တော်မျိုးနယ်တွေအတွင်းဆန္ဒပြခွင့်တောင်းခံလာရင်ခွင့်မပြုဘူးရန်ကုန်တိုင်းလွန်ကျွေးရေးနဲ့နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးအောင်စိုးမှုကနိုဝင်ဘာ9ရက်နေ့မှာအဲ့ဒီမျိုးနယ်ရဲစခန်းတွေကိုအကြောင်းကြားခဲ့တာပါအစိုးရအနေနဲ့ဒီမိုကရေစီဖော်ဆောင်ရေးချိုးပန်းနေတဲ့တစ်ချိန်ထဲမှာအခုလိုအခြေခံလူ့ခွင့်ရေးပေါ်ပိတ်ပင်တင်တာမျိုးတော့မရှိသင့်ဘူးလို့ညီမချင်းမြန်မာအဖွဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကထောက်ပြပါတယ်
ကျွန်တော်တို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေမှာစိတ်တမ်းလှည့်လည်မှုလည်းပါပါတယ်။ငြင်းငြမ်းစွာစိတ်တမ်းလှည့်လည်ခြင်းကလူ့ခွင့်ရေးနဲ့ပတ်သက်ရင်တကယ်ကိုအခြေခံကျသောအရာဖြစ်တယ်။လူတွေရဲ့ယုံကြည်ချက်နဲ့အစိုးရရဲ့လိုအပ်ချက်တွေကိုထုတ်ဖော်ပြောဆိုဖို့အတွက်ဒါကကောင်းသောနည်းလမ်းဖြစ်တဲ့အတွက်ဒါတွေကိုပိတ်ပင်တားဆီးမှုကိုတတ်နိုင်ပြီမလုပ်ရပါဘူး။အထူးသဖြင့်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းဒါကိုအတိအလင်းဖော်ပြထားတယ်။ငြင်းရှုစီဥပဒေနဲ့ပြဋ္ဌာန်းပြီးတော့လဲဒါတွေကိုလှုပ်ဆောင်ပေးဖို့အတွက်ခွင့်ပြုဖို့အတွက်ရှိထားပြီးတဲ့အချိန်မှာလူခွေရမဖြစ်တဲ့တော့လှုပ်ဆောင်မှုဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်။အများပြည်သူအနေနဲ့ခီးသွွာလာရမှာအနောက်ရှက်မဖြစ်စေဖို့နဲ့လမ်းကြောမပိတ်ဆို့ဖို့ရည်ရွယ်ပြီးအဲ့ဒီ17မြို့နယ်မှာဆန္ဒပြခွင့်မပေးဘဲတာမွေဟစ်တိုင်ခွင်းမှာသာခွင့်ပြုဖို့နယ်လုံးဝန်ကြီးကညွှန်ကြားခဲ့တာလို့လည်းဆိုပါရယ်။ရင်ကြောမပိတ်ဆို့စေဘဲအများပြည်သူအနေနဲ့လည်းအနောက်ရှက်မဖြစ်အောင်စနစ်တကျစီမံပေးဖို့အာဏာပိုင်တွေမှာတာဝန်ရှိတဲ့အကြောင်းမဟုတ်ဘူးပညာရေးအဖွဲ့ညွှန်ကြားမှုကော်မတီကအခုလိုပြောရတယ်
ကျွန်တော်တို့နန်းသာလမ်းသာတွေရတော့ဒါမြို့တိုင်းယူတိုင်းမှာတော့ရှိကြပါပဲဒီအဲ့တော့ဒီဥစ္စာတွေအဲ့လိုအနောက်ဆက်နဲ့ဖြစ်အောင်ဆန္ဒပြတဲ့လူတွေမှာလည်းတာဝန်ရှိတယ်လို့သူတို့ရဲ့ဆန္ဒပြမှုအနေအထားကိုလည်းလုံးလုံးကျုံကျုံနဲ့ပြီးရင်ဒုက္ခအနေပါညာမဖြစ်အောင်ဆိုပြီးရခါကြလို့ရှိလို့ရှိရင်တာဝန်ရှိတဲ့အနာပိုင်းနေရာတစ်ချက်တစ်နှလုံးတော့အနေနဲ့တော့လောက်ရမယ်လို့ထားလို့ရှိတာပေါ့ဒါလို့ဆိုတော့ဆန္ဒပြတယ်ဆိုတဲ့ဥစ္စာကကိုယ့်ရဲ့ယုံကြည်ချက်တွေအကုန်လုံးကိုပြည်သူလူထုသိအောင်ဖုတ်ပေါ်ပြတဲ့အနေအထားမျိုးအတူအောင်မတင်နိုင်အတူအောင်ဘာမှမတင်နိုင်ဘူးဆိုတော့အောက်ကခုတ်ပေါ်တဲ့အနေအထားမျိုးတွေရှိတတ်တာဟုတ်အဲ့တော့ဆန္ဒပြတာကတော့လူများများသိတဲ့နေရာမှာဆန္ဒပြကြတာများကြတာ
ပဲလေ။ရန်ကုန်မြို့နယ်မမေချိုကတော့အချက်ချာကြတဲ့ရန်ကုန်မြို့လေလိုနေရာမျိုးမှာဆန္ဒထုတ်ဖော်ရတာဟာပိုအဆင်ပြေတယ်လို့ဆိုပါရယ်။တခြားမြို့နယ်တွေကဆန္ဒပြသူတွေနဲ့သတင်းမီဒီယာတွေအားလုံးနဲ့အလွယ်တကူလာရောက်နေတာကြောင့်ဖြစ်တယ်လို့ပြောပါရယ်။အခုလိုညှင်ကြားချက်ကိုပြန်လည်ပြင်ဆင်လိမ့်မလားဆိုပြီးတော့လေသူကမျှော်လင့်နေတာပါ။
အများကြီးကဒီ PSS အကုန်လုံးတည်ထားကြတာဒီမြို့တော်ခမရှိကိုပဲအခုဒီအများကြီးတွေရဲ့စီတန်းလည်းလည်းတနာဖော်ထုတ်တဲ့နေရာဒီတည်ထားကြတာလေတာမွေဖြစ်တိုင်းဆိုတာကအခုမှတချို့တွေဆိုခုမှလောင်ကြားပြီးတာပေါ့အဲဒီကတော့မလို့ဟိုပြည်သူအနေနဲ့ဆိုရင်တော့မြို့တော်ခမရှိကတော့ပိုအဆင်ပြေတယ်ဒါပေမဲ့လည်းအခုချိန်မှာမိုးကြီးကြီးအစိုးရပြည်သူလူထုအစိုးရတက်လာပြီပြည်သူစင်မထားတဲ့အစိုးရတက်လာပြီဖြစ်တယ်အဲဒီကတော့မလို့မောင်နိုင်အစိုးရအနေထောက်ရိုက်ကျွန်တော်တို့ညံကြက်ထုတ်တာမျိုးမဟုတ်ဘူးဒီနယ်လုံးကြီးကထုတ်တယ်လို့တမင်းတွေမှာတက်လာတာညီမတို့တွေ့ရပေါ့အဲ့ကြက်ကမလို့ဟိုအချင်းပြေအောင်ပေါ့နော်ဒါယာယီလားကျွန်တော်တို့အချင်းကလာကျွန်တော်တို့ဒီလိုမျိုးဖြစ်နေမှာလဲစောင့်ကြည့်ရမှာပေါ့
ဒီမိုကရေစီပေါ်ဆောင်နေတဲ့အရသာအစိုးရလက်ထက်မှာရရှိထားပြီးသားခွင့်ရည်တွေနဲ့ပတ်သက်ပြီးတော့ကန့်သက်လာမှုတွေအပေါ်စိုးရိမ်မိတယ်လို့လဲသူတို့ရဲ့သဘောထားတွေကိုပြောကြပါရစေခင်ဗျာ